ဗိုလ်ချုပ်ကြီးဟောင်းသူရဦးရွှေမန်ဦးဆောင်တဲ့ပြည်တော်စုလွှတ်တော်ဥပဒေရေးရာနှင့်အထူးကိစ္စရပ်များလေ့လာသုံးသပ်ရေးကော်မရှင်ဟာ2008ဖွဲ့စည်းပုံအခြေခံဥပဒေနဲ့ညီညွတ်မှုမရှိဘဲဖွဲ့စည်းထားတာမို့ကော်မရှင်ကိုတက်တန်းတိုးတာမလို့သင့်ကြောင်းတမတော်သားကိုယ်စားလှယ်တွေကထောက်ပြကြပြီးကော်မရှင်တက်တန်းတိုးတာကိုကန့်ကွက်လိုက်ပါတယ်ဒီအကြောင်းနဲ့ပတ်သက်လို့ VOA မြန်မာပိုင်းရဲ့သတင်းတောင်မေခါကသတင်းပေးပို့ထားပါတယ
်ဒီကနေ့ကျင်းပတဲ့ပြည်တော်စုလွှတ်တော်အစည်းအဝေးမှာသူရဦးရွှေမန်ဦးဆောင်နေတဲ့ပြည်တော်စုလွှတ်တော်ဥပဒေရေးရာနဲ့အထူးကိစ္စရပ်များလေ့လာသုံးသပ်ရေးကော်မရှင်ကိုနောက်ထပ်တက်တန်းတစ်နှစ်တိုးတာမှာတမတော်သားလွှတ်တော်ကိုယ်စားလှယ်တွေဘက်ကကန့်ကွက်ခဲ့ကြတာဖြစ်ပါတယ်ကော်မရှင်ဖွဲ့စည်းပုံလွှတ်တော်မှာဥပဒေပြင်ဆင်ဆောင်ရွက်ကတဲ့ကတက်မတော်အနေနဲ့လက်မှတ်ခံတာဖြစ်ပြီးဒီဥပဒေပြင်ဆင်ချက်ကိုဖွဲ့စည်းပုံနဲ့ညီမညီဆန်းစစ်ဖို့ဖွဲ့စည်းပုံအခြေခံဆိုင်ရာခုံရုံးကိုလည်းတိုင်တန်းထားတယ်လို့ဆိုပါတယ
်အထူးကိစ္စလေးလာသုံးလိုက်ကော်မရှင်ကနေပြီးတော့လူလူတွေတွေ့တာတို့ပြောတာတွေဆိုတာတွေပထမ NGO တွေနဲ့တွေ့တာပြုတာတွေ NGO နဲ့တွေ့တာပြုတာဒါတွေ့နေရတယ်ဒါတွေဟာကျွန်တော်တို့ပြောရမယ်ဆိုရင်တော့ကျွန်တော်ဥပဒေပြင်ဆင်နယ်ပယ်ရှိပြီးသားဥပဒေကဏ္ဍရှိပြီးသားဒီလိုတော့မြို့သားလို့တော့ရှိနေပြီလားကျွန်တော်ဥပပပြင်းလုပ်ငန်းတွေကိုပြည်ပြင်းလုပ်နေကြတယ်။ဒါလုပ်နေကြရင်တခုလိုမျိုးထပ်ပြီးတော့လာလုပ်တယ်ဆိုတော့ကျွန်တော်ဥပပလုပ်ငန်းဖွဲ့တွေရာပဲအရေးသေးမရှိလို့လား။ဒါကြောင့်မို့ပဲကော်မရှင်နေပြီးတော့လိုက်လံပြီးတော့မှခိန့်ညှိပေးပြီးတော့ဒါကြောင့်ပြင်းနေရတာအဲ့လိုမျိုးတွေဖြစ်နေတာ။ဒါကြောင့်မို့ဒီဟာတော့ကျွန်တော်တို့တကယ်တမ်းဆိုရင်လည်းဘယ်လိုအခြေခံပြင်းနေလဲမညီပါဘူး။မညီလို့လည်းညီမညီစစ်စစ်ပေးဖို့ကျွန်တော်ခုံလုံးကိုလည်းတင်ထားပါတယ်။ခုံလုံးကလည်းဘာမှအဆုံးဖြတ်လည်းမပေးသေးပါဘူး။ဒီလိုအချိန်မှာဒီလိုတက်တန်းတို့တာမကောင်းပါ
တက်မတော်သားလွတ်တော်ကိုယ်စားလှယ်ဘုံမှုချုပ်မောင်မောင်ကခုလိုကန့်ကွက်လိုက်တာပါကန့်ကွက်တဲ့တက်မတော်သားလွတ်တော်ကိုယ်စားလှယ်ဘုံမှုချုပ်မောင်မောင်ကဒီကန့်ကွက်မှုဟာမိမိတူတဲ့ကန့်ကွက်တာမဟုတ်ပဲတက်ရောက်နေတဲ့တက်မတော်သားလွတ်တော်ကိုယ်စားလှယ်အားလုံးရဲ့ကိုစားကန့်ကွက်ချင်တာဖြစ်တယ်လို့ကန့်ကွက်မှုနှုံးပမာဏကိုမြင်သာအောင်ပြောဆိုခဲ့ပေမယ့်လွတ်တော်ကမဲခွဲဆုံးဖြတ်ရမှာတော့ကော်မရှင်တက်တန်းတိုးရေးဘက်ကမဲအများနဲ့အနိုင်ရခဲ့ပါတယ်ပြည်တော်စုလွတ်တော်ဥပဒေရေးရာနဲ့အထူးကိစ္စရံများလေ့လာသုံးသပ်ရေးကော်မရှင်ဟာဥပဒေများရုပ်သိမ်းခြင်းပြင်ဆင်ခြင်းအသစ်ပြန်လည်ရေးဆွဲခြင်းစတဲ့ကိစ္စတွေပေါ်မှာသုံးသပ်လှုပ်ဆောင်နေတဲ့ကော်မရှင်တစ်ခုဖြစ်ပြီးတစ်နှစ်သက်တမ်းနဲ့ NLD ပါတီအများစုအနိုင်ရရှိထားတဲ့ဒီလွတ်တော်အစမှာဖွဲ့စည်းလိုက်တာဖြစ်ပါတယ်။သူရဦးရွှေမန်ဦးဆောင်တဲ့ကော်မရှင်ကိုဖွဲ့စည်းရမှာတော့ပြည်ထောင်စုလွတ်တော်ဆိုင်ရာဥပဒေကိုပြင်ဆင်သည့်ဥပဒေ2014ခုနှစ်ပြည်ထောင်စုဥပဒေအမှတ်1တို့အရပြဋ္ဌာန်းထားတာဖြစ်လို့အဲ့ဒီပြင်ဆင်ချက်ဥပဒေဟာ2008ဖွဲ့စည်းပုံအခြေခံဥပဒေနဲ့ညီညွတ်ချင်းရှိမရှိဆိုတဲ့အပိုင်းကိုတော့နိုင်ငံတော်ဖွဲ့စည်းပုံအခြေခံဥပဒေဆိုင်ရာခုံရုံးသဘောထားမှတ်ချက်ပေးဖို့တက်မတော်သားလွှတ်တော်ကိုယ်စားလှယ်အယောက်90ကပြီးခဲ့တဲ့ဖေဖော်ဝါရီ22ရက်နေ့မှာဖွဲ့စည်းပုံအခြေခံဥပဒေခုံရုံးကိုလိမ့်မှုပြီးတင်ပြထားတယ်လို့တက်မတော်သားလွှတ်တော်ကိုယ်စားလှယ်ဗိုလ်မှူးချုပ်မောင်မောင်ကပြောပါတယ်ဒီလိုဝေဖန်မှုတွေကြုံနေရတဲ့ကော်မရှင်ဖွဲ့စည်းရေးနဲ့ပတ်သက်ပြီးရှမ်းတိုင်းရင်းသားများဒီမိုကရက်တစ်ပါတီကလွှတ်တော်ကိုယ်စားလှယ်တဦးလည်းဖြစ်ဥပဒေပညာရှင်တဦးလည်းဖြစ်တဲ့ဦးရဲထွန်းကတော့လက်ရှိတက်မတော်ကကန့်ကွက်လိုက်တဲ့ပြည်ထောင်စုလွှတ်တော်ဥပဒေရေးရာနဲ့အထူးကိစ္စရပ်များလေ့လာသုံးသပ်ရေးကော်မရှင်ဟာဖွဲ့စည်းပုံအခြေခံဥပဒေနဲ့ကန့်ညီတဲ့အဖွဲ့မဟုတ်ပေမဲ့တိုင်းပြည်လိုအပ်ချက်အရာရှိတဲ့နဲ့အဖွဲ့တစ်ဖွဲ့လို့သူကအခုလိုသုံးသပ်ပါတယ
်လွှတ်တော်ရဲ့အကြံပေးကော်မရှင်ဥပဒေရေးရာအကြံပေးကော်မရှင်ပါညာအဲ့လိုဖွဲ့ဖို့ပါဒီလူလွတ်တော်နဲ့အမျိုးသားလွတ်တော်အတွက်ကိုတော့ပေးထားတယ်။ဒီတော်စုလွတ်တော်အတွက်ပေးမထားဘူးကြာ။အဲဆိုတော့ဖွဲ့စည်းပုံအခြေခံဥပဒေရဆိုရင်တော့မညီဘူးလို့ပဲသုံးသပ်ပြောရအောင်။လွတ်တော်ကျွန်တော်အခုဒုတိယအချိန်မှာကြတော့ဒီဟိုတော်ဆန်းစစ်ကြီးကလည်းသိရဲ့ဥပဒေလွတ်တော်ကိုယ်စားလှယ်ကိုတော်တော်များများကအာဟိုပေါ့အတွေ့အကြုံနဲ့အစီအစဉ်ဟိုအားနည်းတဲ့အခါကြတော့အချင်းပြောင်းဆိုပြီးတော့သူကအားကိုတာပေါ့အဲဆိုတော့အခြေအနေကဆိုင်ရာရဲ့ဒီနေ့ဟိုကပြောမယ်သင်ပေါ်ကြတာရဲ့
သူရရွှေမန်ဦးဆောင်တဲ့ကော်မရှင်တက်တန်းတိုးခြင်းကိုကန့်ကွက်သူတွေရှိတာကြောင့်ဒီကနေ့ကျင်းပတဲ့ပြည်တော်စုလွှတ်တော်အတွင်းမှာမဲခွဲဆုံးဖြတ်ခဲ့ရပါတယ်။မဲရည်အတွက်အရထောက်ခံသူဦးရည်ကကန့်ကွက်သူဦးရည်ထက်တဆလောက်ပိုများနေတာကြောင့်ဒီကော်မရှင်ကနောက်ထပ်တက်တန်းတိုးခွင့်ကိုရရှိခဲ့တာဖြစ်ပါတယ်ရှင်။
ဒီဝိသင်းတော်မိခဖြစ်ပါတယ်နောက်ပိုင်းမှာအမေရိကန်သမ္မတထရမ့်ကသူပြီးထားတဲ့ဂတိအတိုင်းလူဝင်မှုနဲ့ကျန်းမာရေးစောင့်ရှောက်မှုပြောင်းလဲရေးဘာတွေဆက်လုပ်နေတယ်လဲတင်ပြဖို့ရှိပါတယ်အခုတော့တိုင်းရင်းသားအရေးကိစ္စကြည့်အောင်ပါမြန်မာနိုင်ငံမှာတက်မတော်နဲ့တိုင်းရင်းသားလက်နက်ကိုင်တွေကြားဖြစ်ပွားနေတဲ့စီးရေးပြဿနာကိုဖြေရှင်းနိုင်ရေးအတွက်တရုတ်အစိုးရအာရှရေးရအထူးကိုယ်စားလှယ်မစ္စတာဆွန်ကော်ရှန်ဟာညညသောတိုင်းရင်းသားလူမျိုးများဖက်ဒရယ်ကောင်စီUNFC ခေါင်းဆောင်တွေနဲ့မနေ့ကတွေ့ဆုံပါတယ်ဒီတွေ့ဆုံမှုအတွင်းလက်ရှိငင်းငင်းဖြစ်စင်မှာတရုတ်ဘက်က ဘယ်လိုကူညီဖို့လိုသလဲဆိုတဲ့အကြောင်းကမ်းလှမ်းဆွေးနွေးခဲ့တယ်လို့ UNFC တာဝန်ရှိသူတွေကပြောပါတယ်။ထိုင်းအခြေစိုက် VOA သတင်းတောက်နိုင်ကွန်းအိမ်ကတင်ပြပါမယ်
။ဟုတ်ကဲ့ပါ။ UNFC ကညီညွတ်တော်တိုင်းရင်းသားလူမျိုးများဖက်ဒရယ်ကောင်စီဖွဲ့ခေါင်းဆောင်တွေနဲ့တရုတ်ဆိုးရအာရှရေးရာသူကိုယ်စားလှယ် Mr. Suk Kaushan တို့ဟာထိုင်းနိုင်ငံချင်းမာမြို့မှာမနေ့ကပရမဆုံးအကြိမ်တွေ့ဆုံဆွေးနွေးခဲ့ကြတာပါ။ဒီတွေ့ဆုံမှုအခြေအနေနဲ့ပတ်သက်လို့ UNSC တွဲဖက်တွင်မှုဦးထွန်းစော်ကအခုလိုပြောပါရယ
်ဒီကငင်းကြမ်းဖြစ်စဉ်နဲ့ပတ်သက်လို့လာရောက်ပြည်ဆောင်ချက်ဖြစ်ပါတယ်သူကတော့ဒီအင်းကြီးချင်းနိုင်ငံတစ်ခုလက်ထဲနေတဲ့ချင်းလေးဒီဆက်နေတဲ့နိုင်ငံတစ်ခုအနေနဲ့ပေါ့လေဒီကဒီတိုင်းပြည်မှာမငင်းမကြမ်းဖြစ်နေတာဘယ်လိုမလိုလောက်ဘောနော်ဒါပြီးတော့ဖြစ်နေတဲ့ကျွန်တော်တို့ပဋိပက္ခကလည်းပဲလက်နက်ကိုင်ပတ်တိုက်ပွဲအနေနဲ့ဖြစ်ရှင်းပြီးတော့အဖြစ်မဟုတ်ဘူးပေါ့လေနော်ငင်းကြမ်းနေဖြစ်ရှင်းပြီးလို့ရတဲ့သူတို့ရဲ့သဘောထားရှိတယ်ကျွန်တော်တို့ကလည်းပဲငင်းကြမ်းဆိုတာအနေနဲ့ဖြစ်ရှားလို့ရတဲ့သဘောထားရှိတယ်ဆိုတော့အကြောင်းတို့ကိုပြကြတယ်တတိကတော့မြန်မာတက်မတော်ဘက်ကကျွန်တော်တို့နော်ဒီကြေကြေနဲ့ဖြည့်ရှင်းမင်းနာကိုကျွန်တော်ပို့လို့ရတယ်။ဒီပေါ်မှာလည်းပဲအတက်နိုင်ဆုံးပြပြမှုပြပြပြီးကျွန်တော်တို့ဘက်ကလည်းလူလာတဲ့အကြောင်းကိုအတူကိုတော့ကျွန်တော်တို့တင်ပြလိုက်ပါတယ်
။လက်ရှိမြန်မာနိုင်ငံသွေးမှာဖြစ်ပွားနေစေတိုင်းဒေသနဲ့ကိုင်ဖွဲ့တွေနဲ့မြန်မာဆိုရတမတော်တို့လက်နက်ကိုင်ပြစ်ပခအရေးပြည်လည်မှုရရှိဖို့တရုတ်ဆိုရအနေနဲ့လူလာကြောင်းတရုတ်ဆိုရအာရှရေးရာသူကိုယ်စားလှယ် Mr. Suk Kaushan ကနေပြောဆိုခဲ့တယ်လို့ဦးထွန်းစော်ကခုလိုဆက်ပြောပါတယ်
။ဒီကနေပြီးတော့မှအကြဝင်ဒီမှာနော်ဒီကျွန်တော်တို့ဒီ United လို့အရင်နဲ့ပြီးလို့ရတယ်ပေါ့နော်အခက်ရဖြစ်ခေါ်ကြပေါ့မှာဒီနေ့အောင်ဆောင်ရပြလို့ရတယ်ဆိုတဲ့သဘောထားတော့ရှိပါတယ်ကျွန်တော်တို့ SGA စာချုပ်ဒီကနေ့လုပ်ကြတဲ့ကနေကျွန်တော်တို့ Sweden United ဖြစ်ချင်းမှာအကျပြည်သူ့မနာနိုင်ငံရဲ့သူကိုယ်စားလှယ်ရောနောက်ပြီးတော့သမဂ္ဂရဲ့အထွေထွေပြည်မှုကြီးရဲ့သူကိုယ်စားလှယ်ရောအလောက်ချောင်းလေးလာသူတွေနဲ့ပတ်သက်တဲ့အရာရှိပါတယ်ဒီနေ့ထားအောင်မှာဒီလက်ဆက်လက်ပြီးတော့မှာပတ်သက်နေတဲ့အနေအထားရှိတယ်
မြန်မာဆိုရနဲ့လက်ရှိမှာ NCA ပြည်ကြလက်မှတ်ရေးထိုးရေးမှာတိုင်းဒေသနဲ့ကန်ဖွဲ့ရှစ်ဖွဲ့သာပါဝင်နိုင်ခဲ့ပြီးဂျန်တဲ့ဖွဲ့တွေအနေနဲ့လက်မှတ်ရေးထိုးနိုင်ခြင်းမရှိသေးပါဘူး။ဒါအပြင်ပြီးခဲ့တဲ့ရက်ပိုင်းတွင်က UWSA ဝပြည်သွေးစည်းညွှန်ရေးတပ်မတော်ဌာနချုပ်ပန်ဆန်းမှကျင်းပခဲ့တဲ့တိုင်းဒေသနဲ့ကန်ဖွဲ့အစည်းအဝေးတွေမှာ NCA စာချုပ်မှာလက်မှတ်ရေးထိုးတဲ့လမ်းကြောင်းကိုမရွေးချယ်ပဲနိုင်ငံရေးလမ်းကြောင်းသစ်ရှာဖွေဖို့အပါအဝင်အချက်ကိုချက်ကိုသဘောတူဆုံးဖြတ်ခဲ့ကြပါတယ်။ပန်ဆန်းစည်းဝေးဆုံးဖြတ်ချက်နဲ့ပတ်သက်ပြီးတော့တရုတ်ဆိုရအာရှရေးရာသူကိုယ်စားလှယ်ကလည်းမေးမြန်းခဲ့ရမှာအစီဝေးတက်ရောက်သူတွေနေရက်ကိုပြန်မရောက်သေးတဲ့အတွက်အခြေအနေတိကျပြောကြားနိုင်ခြင်းမရှိသေးဘူးလို့ဦးထွန်းစော်ကပြောပါရယ်တရုတ်ဆိုရအာရှရေးရာသူကုဇလင်နဲ့မနေ့ကတွေ့ဆုံမှုမှာမွန်မြစ်ပါတီကဒုတိယဥက္ကဋ္ဌနိုင်ဟန်တာ KIO ကချင်လွတ်လပ်ရေးဖွဲ့ကဗိုလ်ချုပ်ကွန်မော် KMPP ကရင်နေမျိုးရာတိုးတက်ရေးပါတီဒုဥက္ကဋ္ဌခူးရယ်တို့တက်ရောက်ခဲ့ပါရယ် NCA လက်မှတ်မရေးထိုးနိုင်သေးတဲ့ UNSC နိုင်ငံရေးဆွေးနွေးရေးကုဇလင်ဖွဲ့ TBN နဲ့မြန်မာငင်းချမ်းရေးကော်မရှင်ဖွဲ့တို့ဟာလာမယ့်မလ3ရက်နေ့မှာတွေ့ဆုံဆွေးနွေးသွားဖို့လည်းရှိနေပါရယ်ဒီတွေ့ဆုံဆွေးနွေးပွဲမှာတရုတ်အစိုးရအာရှရေးရာသူကုဇလယ်ပါဝင်ကုလသမဂ္ဂကအသီးသက်တွေပါဝင်ဖို့ UNSC ဘက်ကနေဖိတ်ကြားထားတယ်လို့ပြောပါတယ်။နိုင်ငံတော်အမေရိကန်ပုတ်ကူတောင်ဆန်းစုကြည်ဦးဆောင်ပြီးတော့ငင်းချမ်းရေးလုပ်ငန်းစဉ်ကိုဖော်ဆောင်နေတဲ့တချိန်တည်းမှာပဲရှမ်းပြည်နယ်၊ကချင်ပြည်နယ်၊ကရင်ပြည်နယ်၊ရခိုင်ပြည်နယ်ဘက်မှာမြန်မာတပ်မတော်နဲ့တိုင်းဒေသနဲ့ကန်ဖွဲ့တွေကြားမှာတိုက်ပွဲဖြစ်ပွားနေစေလဲဖြစ်ပါတယ်။ဒီလိုဖြစ်ပွားနေစေတိုက်ပွဲတွေနဲ့တပ်မတော်ကနေထိုးစစ်ဆင်နေမှုဟာငင်းချမ်းရေးဖော်ဆောင်ရေးမှာအဟန့်သားဖြစ်နေတယ်လို့လည်းတိုင်းဒေသနဲ့ကန်ဖွဲ့တွေကရှုမြင်နေကြပါတယ်ခင်ဗျာ
။နိုင်ကိုရင်သတင်းပေးပို့ခဲ့တာပါ။အခုတခါတော့လေဘရောင်းတောင်ဘက်ကအခြေအနေတင်ပြကြပါတယ်။ဒေသခံတွေရဲ့ကန့်ကွက်မှုကြုံနေရစေလေဘရောင်းတောင်ကျင်းဒီစီမံကိန်းကထွက်လာတဲ့ကျင်းဒီတွေတဲလာတဲ့ကားတွေကိုဒေသခံတွေတားဆီးခဲ့ပြီးနောက်စကိုင်းတိုင်းဝန်ကြီးချုပ်နဲ့သူ့အစိုးရအဖွဲ့ဝင်တာဝန်ရှိသူတွေဟာဒေသခံတွေနဲ့တွေ့ဆုံပြီးတီးနှံရော်ကြေးပေးဖို့၅ရက်အတွင်းတောင်းဆိုပေးမယ်လို့ပြောဆိုခဲ့တာပါဒေသခံတွေကတော့မြန်မာဝမ်ပေါင်ကုမ္ပဏီဘက်ကရှင်းလင်းတဲ့အဖြေကိုမယားသေးတာကြောင့်ကျင်းဒီကားနှစ်စင်းကိုမလွတ်ပေးသေးပဲဆက်ပြီးတားဆီးထားစေဖြစ်ပါတယ်ဒီအခြေအနေကိုတော့မအေးမာကသတင်းပေးပို့ထားပါတယ
်စကိုင်းတိုင်းစနေညမြို့နယ်တဲကလေဘရောင်းတောင်ကျင်းနီစီမံကိန်းရဲ့ကျင်းနီကားတွေလုပ်ငန်းခွင်သုံးကားတွေကြောက်တဲ့ဆောင်တဲ့ကားတွေကိုဖေဖော်ဝါရီလ22ရက်နေ့ကလေးကဒေသခံတွေကတားဆီးထားပြီးထွက်ခွာခွင့်မပေးတာကြောင့်တင်းမာမှုတွေဖြစ်ရကနေအစိုးရပိုင်းတာဝန်ရှိသူတွေကလာရောက်ညှိနှိုင်းပေးခဲ့ရတဲ့အတီတင်းမာခဲ့တာပါစနေနေ့ကတော့ဒေသခံတွေကိုစကိုင်းတိုင်းဝန်ကြီးချုပ်နဲ့အတူအစိုးရအဖွဲ့ဝင်တွေကတွေ့ဆုံခဲ့ပြီးတဲ့နောက်မှာတော့မြေယာနှင်နာကြီးမယူထားတဲ့ဒေသခံတွေကပြီးနိုင်ရောကြီးပေးဖို့တောင်းဆိုခဲ့ရမှာ၅ရက်အတွင်းရရှိဖို့အတွက်ဖြည့်ရှင်းပေးမယ်ဆိုပြီးသခိုင်းတိုင်းဝန်ကြီးချုပ်ကပြောဆိုခဲ့ကြောင်းဆွေးနွေးပွဲမှာပါဝင်တဲ့ဒေသခံတောင်သူဒေါ်ဆန်းနှွဲကပြောပါတယ
်မလိုလားအပ်တဲ့ပြဿနာတွေကိုကျွန်မရှင်းပါဖို့လဲစိုးရိမ်နေအဲ့ကြတော့အန်ရီရဲ့ပုံရိပ်ကိုလည်းမကြဆင်းအောင်လို့ပြီးနိုင်နှင်နာကြီးကိုဝန်ကြီးချုပ်အနေနဲ့အများဆုံးဖြည့်ရှင်းပေးပါလို့တောင်းဆိုတဲ့အခါကျတော့မောင်မောင်ကုမ္ပဏီကခင်ဗျားတို့ကိုပြည်သူ့ဝက်ပေးထားတဲ့သူရင်တော့ဒီ၅ရက်အတွင်းကိုမောင်မောင်ကုမ္ပဏီနဲ့ဆွေးနွေးပြီးတော့ သူတို့ကလိုက်ရောမယ်ဆိုရင်တော့အများဆုံးလောက်ကင်ပေးမယ်ပေါ့ရှင်အကယ်၍သူတို့ကမှရင်းဆန်တယ်ဆိုလို့ရှိရင်ဒီတော်သူအစိုးရကိုတင်ပြအောင်မှာဆိုတော့သူတို့ရဲ့အတန်တက်ချက်ကိုမပေးနိုင်ဘူးလို့ကျွန်မတို့ကဝန်ကြီးချုပ်ကပြောပါတယ်ရှင
်မြန်မာဝန်ပေါင်းကုမ္ပဏီဘက်ကရေယာဉ်နဲ့နာကြီးကိုပေးခဲ့ပေမဲ့ဒေသခံတွေကဘာကြောင့်မယူခဲ့တယ်လဲဆိုတာတွေကိုလည်းအစိုးရတာဝန်ရှိသူတွေကဆွေးနွေးပွဲမှာမေးမြန်းခဲ့တယ်လို့ဆိုပါတယ
်လေဗရောင်းတောင်ကျင်းနီစီမံကိန်းကဒေါအောင်ဆန်းစုကြည်စုံလန်းစစ်ဆေးရေးကော်မရှင်စီရင်ကသာအကြံပြုချက်အတိုင်းကိုလှုပ်ဆောင်ခြင်းမရှိသည့်အတွက်ကျမတို့ကအခုကြံလူစုကဒီမြေယာရောကြီးကိုလုံးဝမထုတ်တာနံပါတ်၁ဆိုလို့ရှိလို့ရှိရင်မြေဧကအစားတို့မြေဧက1900ပေါ်ဆောင်ပေးရမှာဆိုတာလေဒီနေ့အချိန်ထိပေါ်ဆောင်မပေးဘဲနဲ့ဒီစီမံကိန်းကြီးကလက်လက်စွဲလုပ်ပြီးတော့လဲပတ်နေတာမို့ကျမတို့ကဒီစီမံကိန်းကိုမထုတ်ခွင့်နဲ့မြေယာရောကြီးမထုတ်ခွင့်နဲ့နေတာပါ
လက်ဘရောင်းတောင်ကျင်းနီစီမံကိန်းနဲ့ပတ်သက်လို့ဒေသခံတွေနဲ့ကုမ္ပဏီကြားမှာ2011ခုနှစ်လောက်ကတည်းကနေစပြီးတင်းမာမှုတွေဖြစ်လာခဲ့တာပါဒီအတွက်လက်ဘရောင်းတောင်ကျင်းနီစီမံကိန်းအနီးကကြေးဝါတွေကိုပုံမှန်144ထုတ်ပြန်ထားခဲ့ပါတယ်ရှင်းအောင်သာသနိကအဆောက်အဦဖြစ်တဲ့ဒေဒီသိန်းကိုဖြိုဖျက်ပြီးလုပ်မဲ့စီမံကိန်းနဲ့ပတ်သက်လို့တာငါအများစုပါဝင်တဲ့တပိတ်စခန်းတွေဖွင့်ပြီးဆန္ဒပြခဲ့တာကြောင့်2012ခုနှစ်ထဲမှာနှိမ်နှင်းခံခဲ့ရပါတယ်။အဲ့ဒီကာလမှာတန်ခါအပား100လောက်ဟာနှိမ်နှင်းမှုတွေအတွင်းမိလောင်တန်းရာတွေရခဲ့တာပါ။ဒီအတွက်ဒေါအောင်ဆန်းစုကြည်ဦးဆောင်တဲ့စုံစမ်းစစ်ဆေးကော်မရှင်အဖွဲ့စစ်ဆေးခဲ့ပြီးအစီရင်ခံစာတစောင်ထွက်ပေါ်ခဲ့ပါတယ်။ဖေဖော်ဝါရီလ10ရက်နေ့ကထုတ်ပြန်ခဲ့တဲ့ Amnesty International နိုင်ငံတကာလူငယ်ချမ်းသာခွင့်အဖွဲ့ကြီးကထုတ်ပြန်ခဲ့တဲ့ဒုက္ခတောင်တန်းလို့အမည်ပေးထားတဲ့အစီရင်ခံစာမှာတော့လက်ဘရောင်းတောင်ကျင်းနီစီမံကိန်းကြောင့်ထောင်နဲ့ချီရှိတဲ့မိသားစုဝင်တွေဟာဒီစီမံကိန်းတိုးချဲ့မှုနဲ့အတူအိုးအိမ်ရွှေ့ပြောင်းရတာ၊လေယာဉ်မြေဆုံးရှုံးရတာတွေနဲ့လူခွင့်ရေးချိုးဖောက်ခံရမှုတွေရှိနေတယ်ဆိုပြီးဖော်ပြထားတာပါ။ဒီအတွက်လက်ဘရောင်းတောင်ကျင်းနီတပ်ထုရင်တူးဖော်ရေးလုပ်ငန်းတွေကိုချက်ချင်းရဆိုင်ပြဖို့အတွက်လူခွင့်ရေးအဖွဲ့ကြီးကမြမအာဏာပိုင်တွေကိုတောင်းဆိုထားပါတယ်ရှင်။
ဟုတ်ပါရှင်များရှင်အာဏာရအမျိုးသားဒီမိုကရေစီအဖွဲ့ချုပ် NLD ပါတီရဲ့ဥပဒေအကြံပေးတရားလွှတ်တော်ရှေ့နေကြီးဥကိုနီကိုလောက်ကျန်တက်ဖြတ်တာဟာအစွန်းရောက်မျိုးချစ်စိတ်ကြောင့်ဖြစ်တယ်လို့ပြည်ထရေးဝန်ကြီးကပြောပါတယ်လူငယ်ပီပီပုပ်ကိုရေမကျေနပ်ချက်ကနေတတ်ခဲ့တယ်ဆိုတဲ့အထောက်ထားအစလေးရနေတယ်လို့ပြောလို့ရတဲ့အကြောင်းရဲချုပ်စောဝင်းကလည်းပြောပါတယ်ဒီလိုပြောဆိုချက်တွေပေါ် VOE သောတာရှင်တွေကဘယ်လိုမြင်ကြပါသလဲဖေဖော်ဝါရီလ25ရက်စနေနေ့ကလုတ်တဲ့ပြည်ထရေးဌာနရဲ့သတင်းစာရှင်းလင်းပွဲအပေါ်အခြေခံပြီးအခုလာမယ့်အင်္ဂါညတိုက်ရိုက်လေးလိုင်းအစီအစဉ်မှာဆွေးနွေးကြရအောင်ပါရှင်။ဒီအစီအစဉ်မှာတိုက်ရိုက်ပါဝင်ဆွေးနွေးခြင်းနဲ့ဆိုရင်ဆက်သွယ်ရမယ့်ဖုန်းနံပါတ်ကိုအင်္ဂါညအမီပို့ထားလို့ရပါတယ်။ကိုဆွေးနွေးခြင်းတာကိုစာသားနဲ့ပဲဖြစ်ဖြစ်အသံဖိုင်နဲ့ပဲဖြစ်ဖြစ်ပို့ထားလို့လည်းရပါတယ်။ VOE ရဲ့ဖုန်းနံပါတ်က0923923555လေးဖြစ်ပြီးတော့အီးမေးလ်လိပ်စာက bamis@voanews.com ဖြစ်ပါတယ်ရှင်။ပါဝင်ဆွေးနွေးကြဖို့တော်ဒါရှင်တွေအားလုံးကိုဖိတ်ခေါ်ပါရစေ
။မနေ့ပြန်အင်္ဂါည VOA ဓာတ်ရိုက်လေးလိုင်းအစီအစဉ်မှာပါဝင်ဆွေးနွေးကြမယ့်တော်ဒါရှင်တွေတယ်လီဖုန်းနံပါတ်ပေးပို့ကြပါအောင်ခင်ဗျာ။အခုတော့အမေရိကန်နိုင်ငံရေးအခြေအနေကြည့်ရအောင်ပါ။သမ္မတတန်ပထမလအတွင်းမှာပဲအမေရိကန်သမ္မတဒိုနယ်ထရမ့်ဟာသူ့ရဲ့လူဝင်မှုကြီးကြပ်ရေးနဲ့ကျန်းမာရေးစောင့်ရှောက်မှုဆိုင်ရာကိစ္စရပ်တွေနဲ့ပတ်သက်ပြီးကတိပေးထားတဲ့အတိုင်းအပြောင်းလဲတွေလုပ်ဖို့ဆောင်ရွက်နေပါတယ်။ဒီလိုဆောင်ရွက်ရမှာတော့ဒီအင်ဗျူရောနဲ့လွတ်တော်အနေနဲ့ဘယ်လိုချင်းကဆောင်ရွက်တင်တယ်လဲဆိုတဲ့အမြင်တွေကိုတနင်္ဂနွေနေ့တုန်းကဆွေးနွေးခဲ့ပါတယ်။ Elizabeth Chanoff ရဲ့သတင်းလွှာကိုကိုအောင်ကပြောပြမှာဖြစ်ပါတယ်
။နိုင်ငံတော်ဝန်ကမြို့တွေမှာဘယ်လိုအခက်အခဲတွေရင်ဆိုင်နေရလဲဆိုတာနဲ့ပတ်သက်ပြီးပြည်နယ်အုပ်ချုပ်ရေးမှုတွေနဲ့သမ္မတ Trump အစိုးရအဖွဲ့ Washington မှာတွေ့ဆုံဆွေးနွေးနေကြပါတယ်။အဲ့ဒီထဲမှာရှုပ်ထွေးပြီးတော့ကင်တွေရခက်ခဲတယ်လို့ပါတီကြီးနေရာလုံးကရှုမြင်ကြတဲ့လူဝင်မှုကြီးကြပ်ရေးဆိုင်ရာကိစ္စရပ်လည်းပါဝင်ပါတယ်။ယူတာပြည်နယ်အုပ်ချုပ်ရေးမှူး Gary Harbert က
It's not just a matter of building fences.
နေဆက်လုံခြုံရေးအတွက်ချန်စီယိုကာရာဒတိုင်းဆောက်တာတွေမဟုတ်ပါဘူး။ကျွန်တော်အမြင်အရဆိုရင်နေဆက်ဖြတ်တဲ့ဂိတွေမှာလူတွေဘလို့အဝင်ထွက်လုပ်လဲ၊ဘလို့လာလေကြလဲ၊နေထိုင်ကြလဲဆိုတာနဲ့အလုပ်လုပ်ခွင့်ဗီဇာယူဖို့စတာတွေကိုလည်းစနစ်တကျစစ်ဆေးရမှာပါ
။ Virginia ပြည်နယ်အုပ်ချုပ်ရေးမှူး Terry McAuliffe ကတော့
We all want to keep our communities safe.
ကျွန်တော်တို့လူမှုအတိုင်းအဝိုင်းဘေးရန်ကင်းဖို့လိုလားပေမဲ့လုံထုံးလုံနည်းနဲ့ပြည်သူ့ခွင့်ရေးကိုတော့ချိုးဖောက်လို့မရပါဘူး။အဲ့လိုလုပ်မယ်ဆိုရင်အကုန်လုံးကဥပဒေတန်းကြင့်ကြံနေထိုင်ကြတော့မှာမဟုတ်ဘဲနဲ့သက်ဆိုင်ရာအာဏာပိုင်တွေနဲ့ပူးပေါင်းဆောင်ရွက်တာမျိုးလုပ်မှာမဟုတ်တော့တဲ့ပြင်ယင်းနှိမ့်နှံတာမျိုးမလုပ်တော့မှကြောင့်စစ်ပွဲအပေါ်မှာထိခိုက်မှာကိုစိုးရိမ်ပါတယ်
။ Obama ကျမ်းမာရေးဆော့ရှောက်မှုအစီအစဉ်ကိုအစားထိုးပြောင်းလဲတဲ့အခါမှာကုန်ကျစရိတ်ပိုကြီးလာတာမျိုးဖြစ်မှာကိုတော့တချို့ပြည်နယ်အုပ်ချုပ်ရေးမှူးတွေကမလိုလားပါဘူး။ Arkansas ပြည်နယ်အုပ်ချုပ်ရေးမှူး SR Hutchinson က
our interest is government.
ဒီနေ့အုပ်ချုပ်ရေးမှုတွေနေနဲ့ကတော့လူနာတွေအတွက်အကောင်းဆုံးကျန်းမာရေးဆောင်ရွက်မှုပေးနိုင်တဲ့အစီအစဉ်မျိုးရှိနေဖို့ပါ
။ရွေးကောက်ပွဲမဲဆွယ်စည်းရုံးစဉ်ကာလကပေးထားတဲ့ဂရုတွေကိုအကောင့်တွေပေါ်မှာဖြစ်တယ်ဆိုပြီးသမ္မတထရန့်ကတော့ပြောပါတယ
်။
အများစုသိထားကြတဲ့အတိုင်းဩဘားမားကျန်းမာရေးဆောင်ရွက်မှုအစီအစဉ်ဟာရှုပ်ထွေးလာတဲ့အတွက်ကျွန်တော်တို့ဒါကိုဖယ်ရှားပြီးအစားထိုးသွားမှာပါ။
အစီအစဉ်တွေကိုလက်တွေ့ကျင့်သုံးပြီးအကောင်းဆုံးတွေကိုရွေးချယ်သွားနိုင်ကြောင်းပြောကြားသူကတော့ပြည်내အုပ်ချုပ်ရေးမှူးများအသင်းအမှုဆောင်အရာရှိချုပ် Scott Patterson မှာ
With 50 states, 5 territories in the
ပြည်내50ဒေသကြီး5ခုနဲ့ DC စတဲ့နေရာတွေမှာအစီအစဉ်တွေဟာတကယ်အလုပ်ဖြစ်မဖြစ်စမ်းသပ်နိုင်ပါတယ်။အဲဒီနောက်မှာတော့ပြည်내တစ်ခုနဲ့တစ်ခုရလက်တွေကိုညှိနှိုင်းပြီးဘလို့ပိုကောင်းတဲ့ကျန်းမာရေးစောင့်ရှောက်တဲ့အစီအစဉ်မျိုးပေးသွားမလဲဆိုတာပါ။
ဒီကနေ့တနင်္လာနေ့မှာတော့သမရလွတ်တော်ခေါင်းဆောင်တွေနဲ့ပြည်내အုပ်ချုပ်ရေးမှုတွေတွေ့ဆုံပြီးမူဝါဒသစ်တွေဘယ်လိုကောင်တဲ့ဖော်သွားမလဲဆိုတာတွေကိုဆွေးနွေးသွားမှာပါခင်ဗျာ
။ကိုအောင်ပြောပြခဲ့တာပါခင်ဗျာ။အခုကျွန်တော်တို့ထုတ်လွှင့်နေတဲ့ VOA ရဲ့ Radio အစီအစဉ်ပြည်ချင်းမှာပဲ VOA မြန်မာပိုင်းရဲ့ရုပ်မြင်သံကြားအစီအစဉ်တွေကို Asia Set 7ဂျိုဒူကနေဖမ်းယူရှုစားနေပါတယ်။အခုတော့နိုင်ငံတကာသတင်းအကျဉ်းချုပ်ကိုကိုကျော်ကျော်သိန်းကပြောပြမှာဖြစ်ပါတယ်။
ဘင်္ဂလားဒေ့ရှ်နိုင်ငံမှာရောက်နေတဲ့မြန်မာနိုင်ငံရခိုင်ပြည်နယ်ကနေထွက်ပြေးသွားကြတာလို့ဆိုတဲ့ Ranger Muslim ဒုက္ခသည်တွေစီကနေကြားခဲ့ရတာတွေဟာသူမျော်လင့်ထားတာတဲ့ပူပြီးဆိုးရွားနေတာကြောင့်ဝမ်းနည်းရတဲ့အကြောင်းမြန်မာနိုင်ငံလူ့ခွင့်ရေးကြီးနေဆိုင်ရာကုလသမဂ္ဂဒုက္ခသည်ရန်ဟီလီကပြောလိုက်ပါတယ်ဘင်္ဂလားဒေ့ရှ်နိုင်ငံ Cox's Bazar ဒေသအပါအဝင်ဒုက္ခသည်စခန်းတွေကိုဖေဖော်ဝါရီလ20ရက်နေ့ကနေ23ရက်နေ့ထိမစ်ရန်ဟီလီတွားခဲ့ပြီးတဲ့နောက်ဖေဖော်ဝါရီလ24ရက်နေ့ထုတ်ပြန်ချက်ထဲမှာအဲ့လိုပြောထားတာပါဒီမိသားစုတွေတွေ့ကြုံခံစားခဲ့ရတဲ့အကြမ်းဖက်ခံရမှုအတိုင်းအတာပမာဏဟာသူငကိုတုံးကခံမှန်းထားတာတဲ့အများကြီးပူပြီးဆိုရတယ်လို့မစ်ရန်ဟီလီကပြောပါတယ်။အင်ဒိုနီးရှားနိုင်ငံဘန်ဒေါင်မြို့ကအစိုးရအဆောက်အဦတစ်ခုမှာလက်လုပ်ပုံတလုံးပေါက်ကွဲပြီးတဲ့နောက်အကြမ်းဖက်ဝါဒီလို့တန်ရရှိသူတို့ကိုအင်ဒိုနီးရှားရဲတပ်ဖွဲ့ကပစ်တက်လိုက်ပါတယ်။လျှက်စစ်ပေါင်းအုံနဲ့လှုပ်ထားတဲ့ဖောက်ခွဲပစ္စည်းဟာအဆောက်အဦနာကကွက်လက်ထဲမှာဒီကနေ့ပေါက်ကွဲတာကနေထိခိုက်ဒဏ်ရာရတာတော့မရှိဘူးလို့အနောက်ဂျာဗာပြည်နယ်ရဲချုပ်အန်တွန်ချယ်လီယန်ကပြောပါတယ်။နောက်ကိုရီးယားလူမျိုးရေးဆိုင်ရာအကြီးအကဲတာဝန်ရှိသူ၅ဦးဟာတရင်မှတွေပြီးတဲ့အတွက်ကောင်းဆောင်ခင်ဂျုံအုံးကဒေါသထွက်တာကြောင့်သူတို့ကိုလေရင်ပြစ်တဲ့နဲ့ပြစ်ပြီးအဆုံးစီရင်လိုက်တယ်လို့တောင်ကိုရီးယားထောက်လိုင်းအဖွဲ့ကဒီကနေ့ပြောပါတယ်။တောင်ကိုရီးယားသမ္မတဖာကွန်နေကိုရဲယူနိုင်ရေးဆောင်ရွက်ချက်ကဒီကနေ့တနင်္လာနေ့မှာနောက်ဆုံးလုပ်ငန်းစဉ်ရောက်လာပြီဖြစ်ပြီးအခြေခံဥပဒေခွင်ရုံးကအပိသက်ကြားနာမှုကိုဒီကနေ့လုတ်ခဲ့ပြီးတော့ယာယီသမ္မတနဲ့ဝန်ကြီးချုပ်ဝမ်ဂျိုအန်ကလည်းသမ္မတရဲ့အခက်လိုက်စားမှုရှုတ်တော်ဖို့နဲ့ပတ်သက်ပြီးလွတ်လပ်တဲ့ကောင်စီရဲ့စုံစမ်းစစ်ဆေးမှုတွေကိုထပ်လုပ်ဖို့ပယ်ချထားပါတယ်ခင်ဗျာ။
ကျေးဇူးပါခင်ဗျာ။တရင်ချင်းညုတ်ကိုကိုကျော်ကျော်သိန်းပြောပြသွားတာပါ။ဒီညနေအတွက်အစီအစဉ်ထုတ်လုပ်ရမှုကမတ်ဆူမွန်ဖြစ်ပြီးအတန်နှွင့်အင်ဂျင်နီယာကတော့ El Santos ဖြစ်ပါတယ်။ VOA American တန်ညနေပဲမြန်မာဘာသာအစီအစဉ်ကိုမြန်မာစံတော်ချိန်ညနေ 6:00 အထိလိုင်းနိုမီတာ 16.25 ရိုးကနေတင်ဆက်ခဲ့တာဖြစ်ပါတယ်။ VOA ကိုနားဆင်တဲ့အတွက်ကျေးဇူးပါ။နောက်ထပ်2 ရက်အကြာမှာကျွန်တော်တို့တခါပြန်ဆောင်ရအောင်လားခင်ဗျာ။ကျွန်တော်ညံဝင်းအောင်ပါ
This program has come to you from the Voice of America, Washington.